မြန်မာစစ်ကောင်စီနိုင်ငံရေးဝန်ကြီးကိုရိုင်းတယောက်နဲ့မြန်မာရေးအာဆီယံလွတ်တော်ဆွေးနွေးပွဲကိုကန့်ကွက်မှုတွေကြားမှာပဲအခုဒီဇွန်လ19ရက်နေ့ဒီနေ့တနင်္လာနေ့မှာကျင်းပမယ်ဆိုပြီးတော့ထိုင်းနိုင်ငံရေးဌာနကတနင်္ဂနွေနေ့နှောင်းမဲကထုတ်ပြန်ကြေညာပါတယ်။မူလတနင်္ဂနွေနေ့ပြုလုပ်မှုစီစဉ်ထားတာကိုတည့်ရက်နောက်ဆုတ်လိုက်ရတာဖြစ်ပြီးတော့ဘာကြောင့်လဲဆိုတာတော့မသိရပါဘူး။အာဆီယံမူပေါင်းအတွင်းကနေပြီးတော့ကျင်းပပြုလုပ်တာမဟုတ်ပေမဲ့မြန်မာနိုင်ငံရေးဖြည့်ရှင်မှုအတွက်အာဆီယံအသင်းကြီးရဲ့ကြိုးပမ်းမှုအတွက်အထောက်ပံ့ဖြစ်စေဖို့ရည်ရတာဆိုပြီးတော့ထုတ်ပြန်ကြေညာပေါ်ပြပါတယ်။ထိုင်းနိုင်ငံအနေနဲ့အလားတူမြမရေးအလို့သဘောဝန်ကြီးအဆင့်ဆွေးနွေးပွဲကိုဒီမတိုင်ခင်နှစ်ကြိမ်ကျင်းပခဲ့ပြီးပါတယ်။ဒါဟာတတိယကြိမ်မြောက်အလို့ဆွေးနွေးပွဲဖြစ်တယ်လို့လည်းထိုင်းနိုင်ငံရဲ့ဌာနကထုတ်ပြန်ထားပါတယ်။ဒီဆွေးနွေးပွဲကို Laos, Cambodia, Myanmar, India, Brunei နဲ့ Vietnam နိုင်ငံတို့ကအစစ်မြင့်ကိုယ်စားလှယ်တွေတယောက်ဖွဲ့ရှိတယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်။မြမနိုင်ငံတွေညီညွတ်မှုနဲ့တည်ငြိမ်မှုရရှိစေဖို့အတွက်အကြမ်းဖက်မှုတွေကိုရပ်တန့်တာကိုထိုင်းနိုင်ငံအနေနဲ့လိုလားတယ်လို့လည်းဖော်ပြထားပါတယ်။ထိုင်းနိုင်ငံဟာအာဆီယံနိုင်ငံကြီးဝန်ကြီးတွေကိုအခုတနင်္ဂနွေနေ့စတင်မဲ့အလို့တဘောဆွေးနွေးပွဲကိုတက်ရောက်ဖို့ဆိုပြီးတော့လွန်ခဲ့တဲ့၄ရက်လောက်ခရေကဖိတ်ကြားထားတာဖြစ်ပါတယ်။မြန်မာစစ်ကောင်စီနိုင်ငံကြီးဝန်ကြီးဦးတန်းဆွေတက်ရောက်ဖို့ရှိတယ်လို့စစ်ကောင်စီကထုတ်ပြန်ပြောဆိုထားပါတယ်။ထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံကြီးဝန်ကြီးကိုတက်ရောက်ဖို့ဖိတ်ကြားတာဟာအာဆီယံအဖွဲ့ရဲ့ဘုံရည်တည်ချက်သဘောထားနဲ့ကိုက်ညီမှုမရှိဘူးဆိုပြီးတော့ဝေဖန်မှုတွေရှိပါတယ်။အာဆီယံအလှည့်ကျဦးထားဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကအခုလိုစီစဉ်မှုပေါ်မှာစိတ်ပျက်မိတယ်လို့ပြောတဲ့အကြောင်းထိုင်းနိုင်ငံကြီးဝန်ကြီးကိုယ်တိုင်ကပြောခဲ့ပါတယ်။မြန်မာရေးတိုးတက်လာမှုမရှိသေးသလိုအာဆီယံပုံသဘောထားကိုလည်းအကောင့်ထဲမပေါ်နိုင်သေးတာမို့အာဆီယံထိပ်သီးအဆင့်ဓမ္မမုံနိုင်ငံကြီးဝန်ကြီးအဆင့်အစည်းအဝေးတွေမှာမြန်မာစစ်ကောင်စီနဲ့ဆက်ဆံဖို့ဆိုတာဆော်လွန်သေးတယ်လို့စင်ကာပူနိုင်ငံကြီးဝန်ကြီးကလည်းတောက်ကြနေမှာထုတ်ပြန်ထားပါတယ်။မလေးရှားနိုင်ငံကြီးဝန်ကြီးကလည်းအစည်းအဝေးတယောက်မှမဟုတ်ဘူးလို့တုံ့ပြန်သလိုအာဆီယံခေါင်းဆောင်တွေရဲ့ဆုံးဖြတ်ချက်အတိုင်းအာဆီယံဥက္ကဋ္ဌနဲ့လုပ်ငန်းစဉ်ကိုအထောက်ပံ့ဖြစ်စေမဲ့အာဆီယံအသင်းကြီးရဲ့ညီညွတ်မှုကိုပြဖို့ရည်ကြီးတယ်ဆိုပြီးတော့ထုတ်ပြန်ပြောခဲ့ပါတယ်။NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကလည်းထိုင်းနိုင်ငံကအခုလိုမျိုးမြန်မာစစ်ကောင်စီရဲ့နိုင်ငံကြီးဝန်ကြီးကိုဖိတ်ကြားတဲ့ပုံမှာစိတ်ပြေရသလိုဒီအစည်းအဝေးကိုဖျက်သိမ်းပေးဖို့နဲ့ဖိတ်ကြားခံရတဲ့အဖွဲ့ဝင်နိုင်ငံတွေကိုမတရားဖို့တောင်းဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာရေးတက်ကြွလှုပ်ရှားတဲ့အဖွဲ့81ဖွဲ့ကလည်းအခုလိုထိုင်းနိုင်ငံဘက်ကဖိတ်ကြားခဲ့တဲ့ပုံမှာအိတ်ဖွင့်စာပေးပြီးတော့ထိုင်းနိုင်ငံကြီးဝန်ကြီးကိုပြစ်တင်ရှုံချထားပါတယ်ခင်ဗျာ။